ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပရောင်းနေမှာမြန်မာအမျိုးသမီးတွေအတွက်အမျိုးသမီးအခွင့်အရေးချိုးဖောက်ခံနေရတာတွေအိမ်တွင်းအကြမ်းဖက်မှုတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပပရောင်းရေးကိုဥပဒေကြောင်းအရထိထိရောက်ရောက်အကာအကွယ်ပေးပါလို့အမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်ဒီကနေ့ကစလို့16ရက်တာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပရောင်းရေးလှုပ်ရှားမှုကိုနိုင်ငံတော်အမျိုးသမီးရေးလှုပ်ရှားသူတွေကဥဆောင်ကျင်းပနေကြပါတယ်မတ်စုမွန်စူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့နိုဝင်ဘာလ25ရက်နေ့တနင်္ဂနွေကတော့အမျိုးသမီးများအဖွဲ့အစည်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်ဒီကနေ့ကနေစလို့ဒီဇင်ဘာလ10ရက်နေ့အထိမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများအဖွဲ့အစည်းဖက်မှုပပျောက်ရေးလှုပ်ရှားမှုပညာပေးလှုံ့ဆော်မှုတွေကိုအမျိုးသမီးရေးလှုပ်ရှားသူတွေကဦးဆောင်ကျင်းပနေကြပြီဖြစ်ပါတယ
်
အခုကြားခဲ့ရတဲ့အတန်းကတော့ Triangle Woman အဖွဲ့နဲ့သွေးစည်းညီညွတ်သောတမကများအဖွဲ့ချုပ်မြန်မာတို့ပူးပေါင်းတင်ဆက်တဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုမှာပညာပေးလှုံ့ဆော်နေကြတာဖြစ်ပါတယ်အမျိုးသမီးတွေကိုအကြမ်းဖက်မှုပပျောက်ရေးအတွက်ဥပဒေကြောင်းအရထိထိရောက်ရောက်အကာအကွယ်ပေးဖို့အဓိကရည်ရွယ်ချက်နဲ့ကျင်းပနေတာဖြစ်ပါတယ်လို့အမျိုးသမီးရဲ့လှုပ်ရှားမှုဦးဆောင်သူ Triangle Woman အဖွဲ့ရဲ့ Director မခင်လေးက VOA မြန်မာပိုင်းကိုပြောပါတယ်
2018ခုနှစ်ရဲ့ဒီအကြမ်းဖက်မှုပပျောက်ရေးတင်းအနေနဲ့လုပ်ငန်းဝင်ကျမကျန်းမာရေးရဖို့အားလုံးပူးပေါင်းပါဝင်ပြီးဆိုတာလည်းဖြစ်ခဲ့တယ်ဒီအကြောင်းသမီးတွေနဲ့လည်းအများကြီးတက်ဆိုင်နေတဲ့အတွက်ဒီလူကြီးတွေကျန်းမာရေးပွားပြောင်းမှုတွေဥပဒေထံကာကွယ်ပေးဖို့ဒီရဲ့ဒီဟာလေးကိုကျွန်တော်တို့ကြိုးစားထားပြီးတော့ဒီသင်းနှစ်ခုပေါ့နော်ဒီရဲ့တက်နှစ်ခုနဲ့လောက်တာဖြစ်ပါတယ်ဒီကျန်းမာရေးပွားပြောင်းမှု365ရက်ရှိတယ်ဒီမှာကျွန်တော်တို့16ရက်ပဲလုပ်လို့မရပါဘူးတိုင်းရဲ့ဒီအနေနဲ့အနေထားနဲ့ကျွန်တော်တို့လုပ်နိုင်တာကတော့ပြောရလို့ရှိရင်တော့အားနည်းပြီးပြီးလို့ဖြစ်ပါတယ်ခင
်ဒီ16ရက်တာလှုပ်ရှားမှုတွေကိုမြန်မာနိုင်ငံတဝန်းလှုပ်ရှားနေတဲ့အထက်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံလည်းပါဝင်ပါတယ်အဓိကအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ဦးတည်ချက်ကတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးဥပဒေဖြင့်ကာကွယ်ပေးဆိုတဲ့ရည်ရွယ်ချက်နဲ့ဥဆောင်လှုပ်ရှားတာဖြစ်ပါတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအတွေ့ရမှုလွေပိုးငယ်ကပြောပါတယ်
အခုကမြန်မာနိုင်ငံမှာတခါမှလိင်ပိုင်းဆိုင်ရာကြမ်းဖက်မှုအများပတ်သက်ပြည်မှာကာကွယ်တဲ့ဥပဒေတခါမှကျမတို့ပြောတဲ့ဟာမရှိဘူးနော်ဒါပေမဲ့ကျမတို့ဥပဒေပြည်ဌာနမှာရှိတဲ့သူတွေကဒီဥပဒေတွေပေါ်ပေါက်ပြီးတော့မှတကယ်ကိုထိရောက်တဲ့အရေးကြီးမှုတွေကိုကျမတို့စတင်အကောင်ထဲဆောင်ရွက်ရမှာဖြစ်တယ်အဲ့ဒါမှသာလေကျမတို့ရဲ့အနာဂတ်မျိုးဆက်ဒီအမျိုးသမီးတွေတွေတော်လုံးချုံမှုဘဝလုံးချုံမှုရှိမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာအမျိုးသမီးတွေအိမ်တွင်းအကြမ်းဖက်ခံရတာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုဥပဒေကြောင်းအရအကာအကွယ်ပေးမှုကအရန်ကိုအားနည်းနေသေးတဲ့အတွက်ဥပဒေကြောင်းအရအကာအကွယ်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်လို့လွေပိုးငယ်ကပြောပြခဲ့တာပါဒါအပြင်မြန်မာအမျိုးသမီးတို့တွေကြားအကြမ်းဖက်မှုနဲ့ပတ်သက်လို့အသိပညာပေးမှုအားနည်းခဲ့တဲ့အတွက်နားလည်မှုလွဲမနေတာအမျိုးသမီးတွေကိုယ်တိုင်သူတို့ရဲ့အမျိုးသမီးအခွင့်အရေးဥပဒေကြောင်းအရအကာအကွယ်ရယူနိုင်မှုတွေပေါ်မသိရှိတာတွေကရှိနေတဲ့အတွက်အမျိုးသမီးရဲ့လှုပ်ရှားသူတွေဘက်ကလှုပ်ရှားမှုတွေနဲ့ပညာပေးစော်ဩနေကြတယ်လို့အစိုးရတာဝန်ရှိသူတွေဘက်ကလည်းထိထိရောက်ရောက်ပညာပေးမှုတွေလုပ်ဖို့လိုတယ်လို့အမျိုးသမီးရဲ့လှုပ်ရှားမှုဦးဆောင်သူ Triangle Woman ရဲ့ Director မခင်လေးကပြောပါတယ
်အဓိကတော့ပညာပေးမှုအားနည်းနေဆိုတော့တကယ်မှလက်ထိကျွန်တော်တို့ဆွေးနွေးရတဲ့ကြေကဏာပဲဖြစ်ပါတယ်အကြမ်းဖက်မှုကြောင့်လို့လာရင်တော့အကြမ်းဖက်မှုလို့ယူဆပေးနေတာဟာအင်းရေးကြေကဏာလို့ယူဆရဲ့အင်းရေးကြေကဏာတွေကလည်းအားကြီးရှိနေပါတယ်အဲ့ဒီအတွက်ကကျွန်တော်တို့ဒီလိုဘယ်ရက်ထက်ဆိုကြည့်ရအစ်ပညာပေးတို့ဒီစောင့်ရနေတဲ့အဲ့လေကျွန်တော်တို့စောင့်ရနိုင်မှုကအတိုင်းတာအကန့်အသတ်ရှိပါတယ်တို့တဲ့ကြောင့်အစိုးရတာဝန်ရှိတဲ့ဒီနည်းစောင့်တင်ရိုးတွေမှာကျွန်တော်တို့လူမှုဘဝတွေမှာပိုတိတိကျကျရက်ရက်ဒီအကန့်အသတ်ကိုသိရှိအောင်အစ်ပညာပေးကဟိုသိချရည်ကိုချက်ချင်းပြီးတော့စောင့်ရဖို့လိုပါတယ်အဲ့လိုမလုပ်နိုင်တဲ့အချိန်မှာတော့ကျွန်တော်တို့အမျိုးသမီးတွေကိုကျွန်တော်တို့အသိပေးချင်တာကတော့အရင်လိုမဟုတ်ဘူးအကန့်အသတ်ဖြစ်လာရင် one way ပေးမဲ့တွေရှိတယ်ဒါအကန့်အသတ်လို့ခေါ်သလားမခေါ်ဘူးလားဒီလိုနဲ့ဒီနေ့ညရေးဖွင့်တာပါရေဒီယိုတွေနားထောင်ပါ TV မှာ Facebook မှာဒီသတင်းတွေပတ်သက်လာတဲ့နော်ဆက်သွယ်လို့ရမယ့်ဖုန်းနံပါတ်တွေဖတ်ထားပြီးတော့ဒီလိုအခုဖြစ်ခဲ့လို့ရှိရင်အဲ့ဒီဖုန်းနံပါတ်တွေအဲ့ဒီဆက်သွယ်ရမယ့်လိပ်စာတွေကိုဆက်သွယ်ပေးပါဒါဆိုလို့ရှိရင်တော့ဒီကစားနေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းလဲဆိုတာကို why don't you be like ဒီနေ့နေတည်တယ်လို့ကျွန်တော်ပြောချင်ပါတယ
်အမျိုးသမီးများအပေါ်အကြမ်းဖက်မှုကတားဆီးကာကွယ်ပေးမယ့်ဥပဒေကိုအမြဲဆုံးပြဋ္ဌာန်းပေးဖို့လိုရပြီးတရားရေးစီရင်မှုတွေမှာဗန်းမလိုက်မျှတတဲ့ထိရောက်စွာအရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့အစိုးရကိုအမျိုးသမီးရဲ့လှုပ်ရှားသူတွေကဒီကနေ့ကြားရောက်တဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာတောင်းဆိုလိုက်ကြပါတယ်ရှင်